2021စစ်တပ်အာဏာသိမ်းမှုနောက်ပိုင်းဖမ်းဆီးထိန်းသိမ်းခံထားရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့သူတွားရောက်တွေ့ဆုံခဲ့တဲ့အကြောင်းထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရာမုတ်ဝီနိုင်ကဒီကနေ့သတင်းတောက်တွေကိုပြောပါတယ်
There was a meeting.
ဒေါက်တာဆန်းစုကြည်ကျန်းမာမှရှိနေပြီးကောင်းမွန်တဲ့တွေ့ဆုံမှုဖြစ်တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပနေတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲအပြင်ပန်းမှာဝန်ကြီးဒွန်ပရာမုတ်ဝီနိုင်ကဒီကနေ့သတင်းတောက်တွေကိုပြောသွားခဲ့တာပါ။တင်းနင်းငွေနေကဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံခဲ့တာဖြစ်ပြီးပြည်ပခန့်ရဲ့အဆုံးသတ်နိုင်မှုအတွက်တွေ့ဆုံဆွေးနွေးမှုတွေပြန်လည်စတင်နိုင်ဖို့ဒေါက်တာဆန်းစုကြည်ကပြောတယ်လို့ဝန်ကြီးပရာမုတ်ဝီနိုင်ကပြောပါတယ်။ဒါပေမဲ့ဘယ်နေရာမှာတွေ့ဆုံခဲ့တယ်လဲဆိုတာနဲ့တခြားအသေးစိတ်ဆွေးနွေးမှုတွေကိုတော့သူကပြောမတော့ပါဘူး။ဒေါက်တာဆန်းစုကြည်ဟာနေပြည်တော်အချင်းထောင်မှာထောင်ဒဏ်33နှစ်ကြာခံနေရတာဖြစ်ပြီးသူရှိနေအဖွဲ့နဲ့တောင်တွေ့ဆုံခွင့်ပိတ်ပင်ခံထားရတာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့ဝန်ကြီးပြောဆိုတဲ့အတိုင်းတွေ့ဆုံခဲ့မှဆိုရင်ဒီတွေ့ဆုံမှုဟာအာဏာသိမ်းမှုနောက်ပိုင်းနိုင်ငံသားတမန်တအူးအနေနဲ့ဒေါအောင်ဆန်းစုကြည်ကိုပထမဆုံးအကြိမ်တွေ့ဆုံခွင့်ရတာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့ဝန်ကြီးပရာမုတ်ဝင်းနိုင်ဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကမြန်မာနိုင်ငံကိုတွားရောက်ခဲ့တာဖြစ်ပြီးဒီခေတ်စဉ်နဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကရောထိုင်းအစိုးရဘက်ကပါအစောပိုင်းမှာတရားဝင်ထုတ်ပြန်ပြောဆိုတာမရှိခဲ့ပါဘူး။အာဆီယံနိုင်ငံရဲ့ဝန်ကြီးတွေနဲ့ဆက်ဆက်အစည်းအဝေးတွေမစတင်ခင်ရပ်ပိုင်းအလိုမှာပဲမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ထိုင်းနိုင်ငံရဲ့ဝန်ကြီးရဲ့ခီးစဉ်ဟာစစ်ကောင်စီတောက်ခွင့်မရတဲ့အာဆီယံအစည်းအဝေးထဲမှာစစ်ကောင်စီဘက်ကအတန်ကိုကိုစားပြုတယ်လာဖို့လုပ်တဲ့ခီးစဉ်ဖြစ်တယ်လို့သုံးသပ်တဲ့အကြောင်းအန်ယူဂျီဂျာကာလာမြို့သားညီညွတ်ရေးအစိုးရနိုင်ငံရဲ့ဝန်ကြီးဒေါ်စင်မအောင်ကပြောပါရခင်ဗျာ။